ပြည်ကတဲ့ဒရင်ဘက်ကလူ22ဦးသေဆုံးခဲ့တဲ့မန်ချက်စတာပုံခွဲမှုနဲ့ဆက်ဆက်ပြီး19နှစ်အရွယ်မျိုးသားတဦးကိုဗြိတိန်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အခုဆိုရင်ဗြိတိန်နိုင်ငံအတွင်းမှာရဲတပ်ဖွဲ့ကထိန်းသိမ်းထားသူ73ဦးရှိပါပြီ။မန်ချက်စတာမြို့ရဲ့ဂေါ်ဒွန်ရပ်မှာတနင်္ဂနွေနေ့နှောင်းပိုင်းကဝင်ရောက်စီးနှင်ခြင်းအတွင်းအကြမ်းဖက်မှုကျူးလွန်မယ်လို့တန်ပြားရှိသူကိုဖမ်းဆီးလိုက်တာဖြစ်ကြောင်းမန်ချက်စတာရဲချုပ်ကကြေညာချက်တစ်ခုမှပြောပါတယ်။တနင်္ဂနွေနေ့အစောပိုင်းမှာလည်း25နှစ်အရွယ်မျိုးသားတဦးကိုဗြိတိန်ရဲတပ်ဖွဲ့ကဖမ်းဆီးပြီးသူ့နေအိမ်ကိုပါရှာဖွေစစ်ဆေးခဲ့ပါတယ်။ဘုံခွဲခဲ့သူအဗီဒါရဲ့အကိုနဲ့အဖေကိုလည်းလစ်ဗျားနိုင်ငံထဲမှာပဲပြီးခဲ့တဲ့သတင်းမှတ်ကဖမ်းဆီးထားခဲ့ပြီးအကိုဖြစ်သူဟာရှင်ဟာတိုက်ခတ်ရေးအစီအစဉ်ကိုသူတည်နေခဲ့တဲ့အကြောင်းပြောရေးဆိုခွင့်ရှိသူတူကပြောပါတယ်။ဘုံခွဲမှုကိုစုံစမ်းစစ်ဆေးနေဆက်ဖြစ်ပြီးလုံခြုံရေးအခြေအနေကိုတော့နောက်ထပ်တိုက်ခိုက်နိုင်မှုဖြစ်နိုင်ခြင်းအမြင့်ဆုံးအနေထား critical အဆင့်ကနေတိုက်ခိုက်နိုင်ခြင်းမြင့်မားစေ severe အဆင့်ကိုရွှတ်ချလိုက်တဲ့အကြောင်းဝန်ကြီးချုပ်သရီစာမေကစနေနေ့မှာပြောပါတယ်။